အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကလူမျိုးရေးတင်းမာမှုနဲ့မငြိမ်မသက်ဖြစ်နေတာကိုထိန်းသိမ်းမှုစစ်တပ်ကအရန်တပ်ဖွဲ့9000ဆီလုံးမဲ့အကြောင်းအိန္ဒိယစစ်တပ်ကပြောပါတယ်။ဒီသတင်းပတ်အတွင်းအဒီကယုံနဲ့မိရှုဖျက်ဆီးမှုတွေထပ်မံပေါ်ပေါက်ခဲ့ပြီးတဲ့နောက်လူ16ယောက်သေဆုံးခဲ့ပြီးတဲ့အခါမှာအိန္ဒိယစစ်တပ်ကလူမျိုးရေးတွေကိုတိုးချထားတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့နေကြာမဏိပူရပြည်နယ်ထဲမှာကတဲ့လူမျိုးတွေနဲ့တောင်ပေါ်တိုင်းရင်းသားတွေအကြအဓိကယုံဖြစ်ပေါ်ခဲ့ပြီးပြီးခဲ့တဲ့နှစ်ပိုင်းအတွင်းလူမျိုးရေးတင်းမာမှုနဲ့အကြမ်းဖက်မှုတွေပေါ်ပေါက်နေခဲ့ပါတယ်။လက်နက်ကိုင်ပုံကံမှုနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြလူ150လောက်သေဆုံးပြီးလူပေါင်း6000လောက်အိုးအိမ်မဲ့ထိခဲ့ရပါတယ်။ပြီးခဲ့တဲ့အပတ်ကကူကီအမျိုးသမီးတစ်ယောက်ကိုမိရှုတတ်ဖြတ်ခဲ့တယ်ဆိုပြီးကတဲ့စစ်သွေးကြွတွေကိုအပြစ်တင်ရင်တင်းမာမှုတွေတကြော့ပြန်ပေါ်ပေါက်ခဲ့တာပါကူကီစစ်သွေးကြွအဖွဲ့ကဒေသခံရဲစခန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ကူကီစစ်သွေးကြွအဖွဲ့ကအဖွဲ့ဝင်10ယောက်သေဆုံးခဲ့ပြီးအရသားတချို့လည်းအပြစ်ခံခဲ့ရပါတယ်လွတ်တော်အမတ်တင်တဲ့ဝန်ကြီးတွေရဲ့နေအိမ်တွေကိုမိရှို့လူရဲမှုနဲ့လူဒါဇင်လောက်ကိုလည်းဖမ်းပြီးခဲ့တဲ့တင်းပတ်ကောင်ကအိန္ဒိယရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။မကြသေးခင်ကပေါ်ပေါက်ခဲ့တဲ့တပ်ဖြတ်မှုတွေကိုစန့်ကျင်ပြီးညမထွက်ရကာဖြူအမိန်ကိုစန့်ကျင်တဲ့ယာနဲ့ချီတဲ့လူတွေကိုလည်းလမ်းပေါ်ထွက်ရက်ဆက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။